တရုတ်နိုင်ငံဘေကျင်းမြို့တော်ကနာမည်ကျော် TNMN ရင်းမြစ်မှာမနေ့တုန်းက SUV ကားတစ်စီးနဲ့ဝင်တိုက်မိရာကမိလောင်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးမတိမငြိမ်ဖြစ်နေတဲ့ရှင်ချန်းဒေသကတန်လျက်ရှိသူ၂ယောက်ကိုရဲတွေကလိုက်လံစုံစမ်းနေပါတယ်။လူ၅ဦးသေဆုံးပြီး38ယောက်ထိခိုက်ဒဏ်ရာတွေရရှိခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့အာဏာပိုင်တွေစုံစမ်းနေသလိုလူကြုံရင်းနဲ့တည်ငြိမ်ရေးအတွက်ဆောင်ရွက်နေတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောဆိုခဲ့တာပါ။မိလောင်မှုဖြစ်ပွားပြီးနိုင်ပိုင်းအတွင်းမှာပဲတရုတ်နိုင်ငံကဝီဂါလူမျိုးစုတွေ၃လရှိတဲ့နာမည်နဲ့လူ၂ယောက်တဲခိုခဲ့တာရှိမရှိအကြောင်းကြားဖို့ရဲတပ်ဖွဲ့ကညွှန်ကြားထားတဲ့အကြောင်းပြည်ချင်းမျိုးကဟိုတယ်လုပ်ငန်းရှင်တွေကပြောပါတယ်။ဒါပေမဲ့လည်းတည်ဆုံသွားကြတဲ့ကောင်းအောင်မပါလာသူ၃ယောက်နဲ့လမ်းသွားလမ်းလာ၂ယောက်စုစုပေါင်း၅ဦးထဲမှာတန်တရားရှိသူတွေပါဝင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။နာမည်ကျော် TNM ရင်ပြင်းဤကလူစီကားရလမ်းမော်ကနေလူသွားလမ်းမော်ကိုမောင်းလာတဲ့ကားဟာလူအုပ်ကိုဝင်တိုက်ခဲ့ပြီးအနားမှာရှိနေတဲ့ကွာလွန်တူတရုတ်ခေါင်းဆောင်အောင်မော်စီတုံးရဲ့ဓာတ်ပုံကြီးကိုပါမီးဆွဲလောင်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မျက်မြင်တွေ့သူတွေကတော့မီးတောက်တွေမီးခိုးတွေထွက်မလာခင်မှာပောက်ကွဲဆန်တစ်ခုကြားရတယ်လို့ပြောပါတယ်။ဒီနောက်မှာတော့အာနာဘိုင်နေချက်ချင်းဆိုသလိုရောက်လာပြီးအခင်းဖြစ်ပေါ်တဲ့နေရာနီးတွက်ကလူတွေကိုလည်းရှင်းလင်းခဲ့တာပါ။ဖြစ်ပွားရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အာနာဘိုင်နေကစုံတရားပြောဆိုတာမျိုးမရှိသလိုဖြစ်ပျက်ခဲ့တာကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကိုလည်းတရုတ်အင်တာနက်လူမှုကွန်ရက်တစ်ခုဖြစ်တဲ့ Weibo ပေါ်ကနေနောက်ပိုင်းမှာပြန်ဖြုတ်ဖြစ်ခဲ့ပါတယ်။